ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်တွေပေါ်ဆိုးရတဲ့လူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တဲ့အတွက်တာဝန်ရှိတဲ့မြန်မာစစ်တပ်ထိပ်တန်းတာဝန်ရှိသူတွေကိုလာမဲ့သတင်းပတ်တွေအတင်း EU ဥရောပသမဂ္ဂကအရေးယူတန်းခတ်ဖို့ရှိတယ်လို့ဗြိတိန်အစိုးရကပြောကြားလိုက်ပါတယ်။ရိုဟင်ဂျာရေးဗြိတိန်အောက်လွှတ်တော်ကော်မတီတစ်ခုမှဧပြီလ16ရက်နေ့ကဆွေးနွေးခဲ့ကြတာမှာမြန်မာစစ်တပ်ပေါ်အရေးယူတန်းခတ်ဖို့ဗြိတိန်အမတ်တချို့ကတိုက်တွန်းခဲ့ကြတာပါ။တာဝန်ရှိတဲ့တပ်မတော်အရာရှိတွေကိုအရေးယူနိုင်ဖို့ဗြိတိန်အနေနဲ့ EU အဖွဲ့ဝင်နိုင်ငံတွေအားလုံးစည်းသဘောတူညီချက်ရရှိထားတယ်လို့အာရှပစိဖိတ်ဒေသဆိုင်ရာဝန်ကြီးကအဲ့ဒီဆွေးနွေးပွဲမှာတုံ့ပြန်ပြောကြားခဲ့တာဖြစ်ပါတယ်။အပြည့်စုံကိုမတ်စုမြတ်မုံကဆက်ပြီးတော့ပြောပြပါလိမ့်မယ်
။ရိုဟင်ဂျာဒုက္ခသည်များအရေးနဲ့ပတ်သက်လို့ဗြိတိန်အောက်လွှတ်တော်အတနာခံလွှာများဆိုင်ရာကော်မတီ Partitions Committee မှာဒီနေ့လနေ့ကဆွေးနွေးခဲ့ကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံဘက်ကိုဘေးကင်းလုံခြုံစွာပြန်လည်နေထိုင်နိုင်ရေးကဆလို့အခုလိုဒုက္ခသည်9သိန်းလောက်တစ်ဖက်နိုင်ငံဘက်ထွက်ပြေးခဲ့ရမှုအတွေ့တာဝန်ရှိသူတွေကိုအရေးယူရေးကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။ပြီးခဲ့တဲ့ဩဂတ်လနောက်ပိုင်းလုံခြုံရေးတပ်တွေရဲ့နည်းမြေရှင်းလင်းမှုတွေမှာအင်မတန်ဆိုးဝါးတဲ့လူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်နေတဲ့ရိုဟင်ဂျာတွေကစွပ်စွဲထားကြပါတယ်။ဒါကြောင့်တိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေကိုမြန်မာအစိုးရလက်ခံလာအောင်ဖိအားပေးဖို့ကော်မတီဥက္ကဋ္ဌလေဘာလွှတ်တော်အမတ် Helen Jones ကအခုလိုအကြံပြုပါရယ
် First of all I hope that the UK government will say clearly that it is right that the UN refers Burma to the International Criminal Court
ပထမဦးဆုံးအနေနဲ့မြန်မာနိုင်ငံကိစ္စနိုင်ငံတကာရာဇဝတ်ပြစ်မှုတရားရုံး ICC ကိုကုလသမဂ္ဂအကြံပြတာမှန်ကန်တယ်ဆိုတာကိုဗြိတိန်အစိုးရကပြပြသားသားပြောဖို့မျှော်လင့်ပါတယ်ဒီလိုအဆိုပြုချက်ကိုတရုတ်နဲ့ရုရှားတို့ကပယ်ချလိုက်မယ်လို့သောဒကတကြမှာကိုလည်းကျွန်မသိပါတယ်။ဒါပေမဲ့ဗြိတိန်နိုင်ငံအနေနဲ့ကိုယ့်ရဲ့ယက်တီချက်ကိုအခုပြက်ပြက်သားသားပြဖို့လိုပါတယ်။နောက်တစ်ချက်ကတော့မြန်မာနိုင်ငံပေါ် EU ကလည်းနဲ့ရောင်းချတင်ပို့မှုကိုပိတ်ဆို့ထားပေမဲ့တကဘာလုံးအတိုင်းအတာနဲ့မလုပ်သေးပါဘူး။ဒီကိစ္စကိုအရေးပေါ်လှုပ်ဖို့လိုပါတယ်။တတိယအနေနဲ့ကတော့မြန်မာစစ်တပ်နဲ့အစိုးရတာဝန်ရှိသူတွေပေါ်ပိတ်ဆို့တန်ခတ်မှုတွေလုပ်ပြီးအရေးယူရပါမယ်။ဝေကြီးပိုင်ဆိုင်မှုတွေကိုချစ်ပိတ်တာမျိုးလောက်နဲ့မရပါဘူး။ဗြိတိန်မှာသူတို့ရဲ့ပိုင်ဆိုင်မှုတွေမြင်များဆားဆားမရှိတဲ့အတွက်ထိရောက်မှာမဟုတ်ပါဘူး။မြန်မာစစ်တပ်ထိန်းချုပ်ထားတဲ့လုပ်ငန်းတွေနဲ့ဗြိတိန်လုပ်ငန်းတွေအတူတွဲအလုပ်မလုပ်နိုင်အောင်အသေအချာလုပ်ဖို့လိုပါတယ်
။မြန်မာနိုင်ငံမှာဖြစ်ခဲ့တဲ့ပဋိပက္ခတွေကိုကဘာကြီးကတနေ့မှနမူနာယူဖို့လိုတယ်လို့လည်းလွှတ်တော်အမတ် Helen Jones ကပြောပါရယ်။လူမျိုးစုတစ်ခုပြစ်မှတ်ထားခံနေရတာအကြမ်းဖက်မှုတွေတိုးလာတာကိုဒီအတိုင်းလက်ပိုက်ကြည့်နေမယ်ဆိုရင်ဘာမှမလုပ်တဲ့အကျိုးဆက်တွေဖြစ်လာမှာဖြစ်ပြီးလက်ပိုက်ရှိနေကြသူတွေဟာလည်းအကြမ်းဖက်မှုကျူးလွန်သူတွေဖြစ်သွားလိမ့်မယ်လို့သူကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံအပေါ်ပြစ်မှတ်ထားအရေးယူမယ်ဆိုရင်စစ်တပ်အပေါ်ပြစ်မှတ်ထားရမှာဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာကုံတော်ရဲ့အထူးတန်တမန်လည်းဖြစ်တဲ့ Conservative လွှတ်တော်အမတ် Paul Scali ကဆွေးနွေးပွဲမှာပြောကြားသွားပါတယ်။ခုဖြစ်နေတဲ့ပြဿနာတွေရပ်သွားအောင်တက်မတော်ကာကွယ်ရေးဦးစီးချုပ်ကသာဆုံးဖြတ်အမိန့်ပေးမယ်ဆိုရင်နှက်ဖြတ်မှာချက်ချင်းရပ်သွားမှာဖြစ်တယ်လို့ဆိုပါတယ
်။ And so we need to target our sanctions really really carefully at them at military owned organizations and these sort of things but what I wouldn't want to see is an overall sanction regime waged against
ကျွန်တော်တို့အနေနဲ့စစ်တပ်နဲ့တပ်နဲ့ဆိုင်တဲ့အဖွဲ့တွေပေါ်ပြစ်မှတ်ထားအရေးယူဒဏ်ခတ်ဖို့ကတိတ်ကိုအရေးကြီးပါတယ်။ဒါပေမဲ့မြန်မာနိုင်ငံပေါ်ခြုံပြီးအရေးယူပိတ်ဆို့တာကိုတော့ကျွန်တော်အကြံမပေးချင်ပါဘူး။ချုံပြီးတော့ရေးယူတန်ခတ်မယ်ဆိုရင်တခြားပြည်သူတွေပြည်ပခရှိနေတဲ့ခချင်းပြည်နယ်ရှမ်းပြည်မြောက်ပိုင်းနဲ့တခြားတိုင်းရင်းသားဒေသတွေကိုထိခိုက်စေပါတယ်။ဒီပြည်နယ်တွေမှာလက်တလောကပဲတပ်မတော်ရဲ့လေကြောင်းတိုက်ခိုက်မှုတွေခံထားရတာပါ။ဆိုတော့တန်ခတ်မှုတွေကိုချုံပြီးတော့လုပ်ရင်တခြားပြည်သူတွေလည်းခံရပါလိမ့်မယ်။ဒါပေမဲ့ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ကြမ်းဖက်မှုတွေနဲ့ပတ်သက်လို့တော့နိုင်ငံတကာအသိုင်းအဝိုင်းကတစည်းတလုံးနဲ့တုံ့ပြန်ရမှာဖြစ်ပါတယ်။
ဗြိတိန်အောက်လွှတ်တော်မှတနင်္လာနေ့ကဆွေးနွေးပွဲအတွင်းမှာလွှတ်တော်အမတ်တွေရဲ့မေးခွန်းတွေကိုဗြိတိန်နိုင်ငံသားရေးဌာနအာရှပစိဖိတ်ဒေသဆိုင်ရာဝန်ကြီးမတ်ခ်ဖီးလ်ကဖြေဆိုခဲ့ပါတယ်။မြန်မာနိုင်ငံအပေါ်အရေးယူတန်ခတ်မှုတွေနဲ့ဆိုင်တဲ့မေးခွန်းကိုဖြေကြားရမှာတော့ပိတ်ဆို့တန်ခတ်မှုတွေလုပ်ရင်ဗန္ဒာရေးဆိုင်ရာတန်ခတ်မှုတွေရဲ့တက်ရောက်မှုတွေကိုခတ်မှန်းရတွက်ချက်ရခက်ခဲတဲ့အတွက်ဗြိတိန်ကမြန်မာစီးပွားရေးနဲ့ဗန္ဒာရေးစနစ်အပေါ်တန်ခတ်ပိတ်ဆို့မှုတွေလုပ်တာအားမပေးခဲ့ဘူးလို့ပြောပါတယ်။ဒါပေမဲ့တမတော်ထိတ်တန်းတာဝန်ရှိသူတွေအပေါ် EU အနေနဲ့အရေးယူတန်ခတ်ဖို့ဗြိတိန်ကဆောင်ရွက်ခဲ့တာကိုခုလိုပြောပြပါတယ်
။ I think at the heart of all the sanctions thing what we do want to avoid is inadvertently making the lives of ordinary Burmese people
မြန်မာနိုင်ငံကတာမန်ပြည်သူတွေရဲ့ဘဝတွေကိုပို့ပြီးတော့ခက်ခဲသွားစေမယ့်အခြေအနေမျိုးကိုကျွန်တော်တို့ကရှောင်ရှားကြပါတယ်။ဒီလိုပြောလို့ပိတ်ဆို့တန်ခတ်မှုတွေမလုပ်ဘူးလို့ဆိုလိုတာမဟုတ်ပါဘူး။ပြီးခဲ့တဲ့ဩဂုတ်လနဲ့စက်တင်ဘာလတွေတုန်းကကျူးလွန်ခဲ့တဲ့ရက်ဆက်တဲ့လောရက်တွေမှာတိုက်ရိုက်တာဝန်ရှိတဲ့စစ်တပ်ထိပ်တန်းတပ်မှုကြီးတွေရဲ့ဗန္ဒာရေးပိုင်ဆိုင်မှုတွေတွာလာလှုပ်ရှားမှုတွေကိုထိန်းချုပ်ကန့်တတ်နိုင်မဲ့ရေးယူမှုတွေလုပ်ဖို့ဗြိတိန်က တက်တက်ကြွကြွဆောင်ရွက်ခဲ့ပါတယ်။အဲ့ဒီလိုဒဏ်ကပ်ပိတ်ဆို့ဖို့ EU ဖွဲ့ဝင်နိုင်ငံအားလုံးစီကသဘောတူညီမှုတွေကိုရထားပြီးပါပြီ။ဒါမဲ့တရင်နှစ်ပတ်ဒါမှမဟုတ်ရင်ရှေ့လာထဲမှာအပြည့်အဝအကောင့်ထဲပေါ်လိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ
်။ရခိုင်ပြည်နယ်မြောက်ပိုင်းအရေးနဲ့ရိုဟင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်လို့လည်းသူနဲ့အာရှနိုင်ငံတွေကတာဝန်ရှိသူတွေအမြဲဆွေးနွေးတယ်လို့ပြောပါတယ်။ဒီလကုန်ပိုင်းကုလသမဂ္ဂလုံခြုံရေးကောင်စီဝင်အနေနဲ့ဗြိတိန်ကမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားပြီးတော့လေ့လာတဲ့အခါပြဿနာဖြေရှင်းနိုင်မယ့်အဖြေတွေကိုရလိမ့်မယ်လို့မျှော်လင့်ကြောင်းလဲဗြိတိန်အောက်လွှတ်တော်ဆွေးနွေးပွဲမှာအာရှပစိဖိတ်ဒေသဆိုင်ရာဝန်ကြီးမတ်ဖီးလ်ကပြောကြားသွားပါတယ်ရှင်။